သောတာရှင်များရှင်အစ္စရေးလက်မနုံနယ်စပ်တခြားအစ္စရေးတပ်တွေနဲ့ဟက်စ်ဘိုလာပျောက်ကြားတွေကြားတိုက်ခိုက်မှုတွေဆက်ဖြစ်နေတာနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဘုရှ်နဲ့နိုင်ငံခြားရေးဝန်ကြီးကွန်ဒိုလီဇာရိုက်စ်တို့ဟာဆော်ဒီအာရေဗျားထိပ်တန်းတန်တမန်နေနဲ့ဒီကနေ့တနင်္ဂနွေနေ့မှာတွေ့ဆုံဖို့ရှိပါတယ်ဒီတွေ့ဆုံပွဲပြီးရင်နိုင်ငံခြားရေးဝန်ကြီးရိုက်စ်ဟာအစ္စရေးဝန်ကြီးချုပ်အီဟုဒ်အိုမက်ပါလက်စတိုင်းသမ္မတမာမုဒ်အာဘက်စ်တို့နဲ့ဆွေးနွေးဖို့အရှေ့လေပိုင်းဒေသကိုသွားမယ်လို့ VOA ရဲ့အင်ဖြူတော်သတင်းတော်စကော့စတန်ကသတင်းပေးပို့ထားတာကိုဦးကျကျော်သိန်းကဆက်ပြီးတော့တင်ပြပေးပါလားရှင်
။ဟုတ်ကဲ့ခင်ဗျာ။ပြည်ပခါကိုဖြည့်ရှင်းနိုင်ရေးအကောင်းဆုံးနည်းလမ်းရှာဖွေဖို့ရာဒေသရင်းကောင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့နိုင်ငံခြားရေးဝန်ကြီးရိုက်စ်ကိုအရှေ့လေပိုင်းဒေသစီတူလွှတ်မယ်လို့သမ္မတဘုရှ်ကပြောပါတယ်။
Secretary Rice will make it clear that resolving the crisis demands confronting the terrorist group that launched
ဒီပြည်ပခါကိုဖြည့်ရှင်းဖို့ရတိုက်ခိုက်မှုတွေစတင်ခဲ့တဲ့အကြမ်းဖက်အုပ်စုနဲ့အဲဒီအုပ်စုကိုအထောက်ပံ့ပြုနေတဲ့နိုင်ငံတွေနဲ့ထိတ်တဲရင်ဆိုင်ဖို့တောင်းဆိုနေတယ်ဆိုတာနိုင်ငံရေးဝန်ကြီး Rice ကရှင်းရှင်းလင်းလင်းဖြစ်အောင်လုပ်ပါလိမ့်မယ်လို့ Mr. Bush ကပြောသွားပါတယ်ဒီစကားရဲ့အဓိပ္ပာယ်ကတော့ Hezbollah ကိုလက်နက်တွေအထောက်ပံ့ပြုနေတဲ့ Syria နဲ့ Iran တို့ကိုဆိုလိုတယ်လို့သမ္မတကပြောပါတယ်
Their actions threaten the entire Middle East and stand in the way of resolving the current crisis and bringing lasting peace to this troubled region.
သူတို့လိုရက်ကအရှေ့လေပိုင်းဒေသခုလုံးကိုချင်းချောက်နေပြီးလက်ရှိပြည်ပခါကိုဖြည့်ရှင်းဖို့နဲ့ပြည်ထနာပေါင်း 16,000 တက်နေတဲ့ဒီဒေသမှာရေရှည်ခံမဲ့ငြင်းချင်းရရှိဖို့ကြားကနေအဟန့်အတားဖြစ်နေပါတယ်လို့သမ္မတဘူရှ်ကဆိုပါတယ်။ Israel ကိုနောက်ထပ်တိုက်ခိုက်မှုတွေလှုပ်လာနိုင်တဲ့နေရာဖြစ်တဲ့ Lebanon တောင်ပိုင်းမှာဟစ်ဘိုလာအဖွဲ့ဆက်ရှိနေစဉ်နဲ့အပြစ်ခတ်ရက်စဲတာမျိုးကိုကန့်ကွက်တယ်လို့သမ္မတကဆက်ပြောပါတယ်။ဇူလိုင်လ12ရက်နေ့မှာဟစ်ဘိုလာအဖွဲ့ကအစ္စရေးနိုင်ငံနဲ့စီးနင်းဝင်ရောက်တိုက်ခိုက်ခဲ့ရမှာအစ္စရေးစစ်သား8ဦးကြာဆုံးပြီး2ဦးပြန်ပေးဆွဲခံခဲ့ရပြီးတဲ့နောက်အစ္စရေးနိုင်ငံကထိုးစစ်စတင်ခဲ့ပါတယ်။ပြက်လွယ်တဲ့အပြစ်ခတ်ရက်စဲမျိုးဟာနောက်ဆုံးမှာတိုက်ခိုက်မှုတွေပိုဖြစ်လာစေလိမ့်မယ်လို့မစ္စတာဘုရှ်ကပြောပါတယ်။
In the long term, this peace will come only by defeating the terrorist ideology of hatred and fear. The world's best hope for lasting peace across the Middle East.
မုန်ဒီယာနဲ့အကြောက်တရားကိုအနိုင်တိုက်နိုင်မှသာလျှင်ရေရှည်မှာငြိမ်းချမ်းရေးတည်တံ့ပါလိမ့်မယ်။ရှေ့လေပိုင်းဒေသတစ်လျှောက်ရေရှည်ခိုင်မြဲတဲ့လုံခြုံရေးနဲ့တည်ငြိမ်ရေးအတွက်ကမ္ဘာကြီးကအကောင်းဆုံးမျှော်လင့်နိုင်တာကတော့လွတ်လပ်ပြီးတရားမျှတတဲ့လူအဖွဲ့အစည်းတွေပေါ်ပေါက်လာဖို့ပါပဲ။ဒီပြည်ပခတ်မှာကျွန်တော်တို့ရဲ့လုံခြုံရေးထိခိုက်နိုင်တယ်ဆိုတာသိတာကြောင့်အမေရိကန်ပြည်ထောင်စုနဲ့ကျွန်တော်တို့မဟာမိတ်တွေဟာပြက်ပြက်သားသားဆောင်ရွက်သွားမှာဖြစ်ပြီးလွတ်လပ်ရေးဟာအောင်ပွဲခံရမယ်ဆိုတာကျွန်တော်တို့သိထားပါတယ်လို့သမ္မတဘုရှ်ကပြောသွားပါတယ်။ဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ခံထားရတဲ့လေဘနွန်အစိုးရအပေါ်ဒီပြည်ပခါရဲ့ရိုက်ခတ်မှုကိုစိုးရိမ်မိကြောင်းတိုက်ပွဲစတင်တဲ့အချိန်ကလေးကသမ္မတဘုရှ်ကဖော်ပြပြောဆိုခဲ့ပါတယ်။သူ့ရဲ့သတင်းပတ်စင်ရေဒီယိုမိန်ခွန်းမှာလည်းဒီအချိန်ကာလဟာလေဘနွန်ပြည်သူတွေအဖို့ခက်ခဲပြီးကျူးစာအထုတ်ကြရမယ်အချိန်ကာလဖြစ်ကြောင်းသမ္မတကထည့်သွင်းပြောကြားခဲ့ပါသေးတယ်။ဝန်ကြီးရိုက်စ်ဟာလေဘနွန်အစိုးရကိုကြောရောနောက်ခံပြုဖို့ဖွဲ့စည်းထားတဲ့အုပ်စုတစ်ခုကတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့သူ့ရဲ့အရှေ့လေပိုင်းဒေသခီးစဉ်အတွင်းရောမမြို့ကိုလည်းဝင်ရောက်မှာဖြစ်ပါတယ်။ဝန်ကြီးရိုက်စ်ဟာအရှေ့လေပိုင်းဒေသစီမသွားခင်မှာသမ္မတဘူရှ်နဲ့အတူဆော်ဒီနိုင်ငံသားရေးဝန်ကြီးမင်းနာဆော့အယ်ဖိုင်ဆယ်နဲ့ဆော်ဒီအာရေဗျာနိုင်ငံတော်လုံခြုံရေးကောင်စီအကြီးအကဲမင်းနာဘန်ဒါဘင်ဆူတန်တို့နဲ့ဒီကနေ့တွေ့ဆုံဆွေးနွေးပွဲကိုတက်ရောက်มาဖြစ်ပါတယ်ခင်ဗျာ